of America in Burmese.
ပြည်ရည်ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဆက်ကြပါလိမ့်ခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်စက်တင်ဘာလ24ရက်တောက်ချာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်သူဝါရှင်တန် DC မြို့တော်ကနေလိုင်းကီလိုမီတာ2540 50နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့အခုတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါမြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့အာဆီယံနိုင်ငံကြီးရေးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံကြီးရေးဝန်ကြီးဆွေးနွေးတဲ့တွင်ကုလသမဂ္ဂထူထောင်ရေးလက္ခဏာမင်ကွန်းတွေမှာအာဖရိကခေါင်းဆောင်တွေကကိုဗစ်ရောဂါကာကွယ်ဆေးရရှိနိုင်မှုမညီမျှတာတွေကိုပြောဆိုလိုက်ကြတဲ့တွင်နေပါဝင်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာတွင်တွေကိုဒေါခင်မျိုးတက်နဲ့သူပြောပြပေးတော့မှာပါ
NUG အစိုးရအဖွဲ့ဝင်တွေတန်တမန်တွေကနေပြီးတော့ဒီအမေရိကန်အစိုးရတာဝန်ရှိသူတွေနဲ့ကြာသာပရိနေတော်ကတွေ့ဆုံဆွေးနွေးကြကြပါလေ
။အမေရိကန်နိုင်ငံသားဝင်ကြီးဌာနမှာရှိတဲ့နိုင်ငံသားဝင်ကြီးရဲ့အတိုင်းအမြန်ဆိုတော့ပေါ့နော်။ဘာပဲပြော policy ချမှတ်တဲ့ဥစ္စာတွေမှာသူ့ရဲ့အခန်းကဏ္ဍကအများကြီးရေးပါပါတယ
်။ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးကျော်မိုးထွန်းပြောသွားတာပါ။အသေးဆုံးတော့တဲ့င်းတွေအပြီးမှာတင်ဆက်ဖို့ရှိပါတယ်တခါစကိုင်းတိုင်းဒဇယ်မှာနေအိမ်တွေမီးရှို့ခံရပါတယ်နေဆက်မဲဆောင်မြို့မှာတော့မြန်မာတွေကိုမေရော်ဆေးကန်းကနေကိုဗစ်ကာကွယ်ဆေးတွေထိုးပေးနေပါတယ်ဒီလိုတဲ့င်းတွေနားဆင်ရပါမယ်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာတဲ့င်းတွေကိုကုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးမှာပါ
မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအကျပ်တဲတွေနဲ့ပတ်သက်လို့အရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံနိုင်ငံကြီးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ကြာသာပတ်နေ့ကဆွေးနွေးပါရယ်မြန်မာနိုင်ငံမှာအကြမ်းဖက်လို့ရတဲ့ကိုအဆုံးသတ်အောင်စစ်တပ်ကိုဖိအားပေးဖို့နဲ့အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်၅ရပ်ကိုလိုက်နာဖို့အရေးကြီးဆောင်ရွက်မယ့်ကိစ္စတွေပါဝင်နိုင်ငံတကာနဲ့ဒေသတွင်းစိန်ခေါ်မှုတွေကိုအာဆီယံနိုင်ငံကြီးဝန်ကြီးတွေနဲ့ဆွေးနွေးတဲ့အကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလတည့်ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအကျပ်တဲတွေနဲ့လက်နက်ကင်ပြပကတ်တွေပေါ်ပေါက်နေတာကိုဖြေရှင်းမှုအာဆီယံအသင်းကထုတ်ကိုယ်စားခန့်အပ်တာပါဝင်ဘုံသဘောတူညီချက်၅ရပ်ချမှတ်ထားတာဖြစ်ပါတယ်အာဆီယံထုတ်ကိုယ်စားဖြစ်ခန့်အပ်ထားတဲ့ဘရူနိုင်ဒုတိယနိုင်ငံကြီးရေးဝန်ကြီးအေဝန်ယူဆပ်ကိုမြန်မာနိုင်ငံအမြန်ဆုံးစီလို့ဖို့လဲအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကက်သရင်ထိုင်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတိုက်တွန်းထားတာပါဘရူနီမှာပဲအမေရိကန်နိုင်ငံကြီးရေးဝန်ကြီးဌာနအတိုင်ပင်ခံရရှိဒါရစ်ရှိုလေးကလည်းကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးကျော်မိုးထွန်းအန်ယူဂျီမျိုးသားညီညွတ်ရေးဆိုရကိုယ်စားဝင်နဲ့နယူးယောက်မြို့မှာတွေ့ဆုံခဲ့တာပါမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့တရားဥပဒေစိုးမိုးဖို့လူ့ခွင့်ရေးနဲ့ဒဏ်လူညီမျှမှုတွေအတွက်ကိစ္စတွေကိုအလေးထားဆွေးနွေးသလိုကိုဗစ်ကာယောဂါနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်သူတွေကိုကူညီနိုင်ဖို့လဲဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ
်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေဟာတိတိတသားဆိုးဝါးနေတဲ့အပြင်အာဏာသိမ်းတဲ့စစ်တပ်ရဲ့ချိုးဖောက်မှုတချို့ဟာလူသားလူပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုအထိဖြစ်နိုင်ခြေရှိနေတယ်လို့ဂျန်နဗာရုံးချုပ်မှာကျင်းပနေတဲ့48ကြိမ်မြောက်အစည်းအဝေးမှာစက်တင်ဘာ23ရက်ကျတဲ့ပရိနေကကုလသမဂ္ဂလူခွင့်ရေးမဟာကော်မရှင်နာမင်းကြီးမစ်ရှဲဘက်ရှလက်ကပြောကြားလိုက်ပါတယ်
။ Human rights situation in Myanmar has deteriorated significantly as the far-reaching
မြန်မာနိုင်ငံမှာစစ်တပ်ကအာဏာဆက်ပြီးတင်ထားတဲ့အတွက်ပြည်သူတွေရဲ့ဘဝတွေမျှော်လင့်ချက်တွေဆူဆူဝါးဝါးကျေမွပျက်စီးနေတာနဲ့အမျှနိုင်ငံတလွှားလူခွင့်ရေးအခြေအနေကအတော်ကြီးကြီးမားမားပျက်စီးယိုယွင်းနေတာပါ။ဒါပြင်မြန်မာနိုင်ငံမှာပြည်ပခါတွေဆင်းရဲမွေးတည်မှုနဲ့ကာယောဂါထံခံရမှုကတချိန်တိုးတိုးလာနေတယ်လို့ဖိနှိပ်မှုတွေအကျန့်ဖက်မှုတွေနဲ့စီးပွားရေးပြိုကွဲမှုဒဏ်တွေကိုပါရင်ဆိုင်နေရတာဖြစ်ကြောင်းပြောသွားတာပါ။သူတင်သွင်းခဲ့တဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံနဲ့ဆိုးရတဲ့လူခွင့်ချိုးပေါက်မှုတွေနဲ့နိုင်ငံတကာလူသားချင်းစာနာမှုဥပဒေချိုးပေါက်မှုတွေအများပြားရှိနေကြောင်းမှတ်တမ်းတင်ထားတယ်လို့လည်းပြောပါတယ်။စစ်တပ်ကစစ်ရာဇဝတ်မှုတွေလက်နက်ကင်တိုက်ပွဲတွေဆက်လုပ်နေတယ်လို့အရက်သားတွေပေါ်မှာစနစ်တကျဓမ္မမဟုတ်ချေချေပြန့်ပြန့်ကျူးလွန်မှုတစ်စိတ်တန်းပိုင်းဖြစ်ဒီချိုးပေါက်မှုတွေကအများပြားဟာလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်ခြေရှိတယ်လို့ပြောပါတယ်။မြန်မာရေးဆွေးနွေးသူတွေကကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးရုံးကမြန်မာနိုင်ငံကိုအတားအဆီးမရှိဘဲအပြည့်ဝလာရောက်ခွင့်ပြုဖို့နဲ့သူတို့နဲ့ပူးပေါင်းဆောင်ရွက်သူတွေကိုလက်တုံပြန်လာဖိအားပေးတာတွေမလုပ်ဖို့တောင်းဆိုခဲ့ကြပါတယ်
။ဟ ဩစတြေးလျနိုင်ငံအတွက်ဒီဇယ်စွမ်းအင်တို့ရင်ငုံသင်္ဘောတွေတိစောက်ပြီးမှအစီအစဉ်ပြတ်ခဲ့ပြီးနောက်အမေရိကန်နဲ့ဆက်ဆံရေးထိခိုက်ခဲ့ရတာတွေကိုကုစားဖို့လက်တွေ့ဆောင်ရွက်မှုတွေနဲ့အချိန်ပေးရလိမ့်မယ်လို့ပြည်ထောင်နိုင်ငံကြားရေးဝန်ကြီးယောင်းဤလာတွေကအမေရိကန်နိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကင်ကိုပြောလိုက်ပါတယ်။ဩစတြေးလျနိုင်ငံအတွက်နျူကလ িয়ার စွမ်းအင်တို့ရင်ငုံသင်္ဘောတွေကိုအမေရိကန်နဲ့ဗြိတိန်တို့ကတိစောက်ပြီးမှအစီအစဉ်ကိုပြီးခဲ့တဲ့သတင်းပတ်တဲ့ကြီးညာလိုက်တဲ့အတွက်ပြည်ထောင်နိုင်ငံကမချေမနှက်ဖြစ်ရကအမေရိကန်နဲ့ဩစတြေးလျကတန်မှတ်ကြီးကိုပြန်လည်ဆင့်ခေါ်တဲ့အထိဖြစ်ခဲ့တာပါ။နှစ်ပေါင်းများစွာလက်တွဲလာတဲ့မဟာမိတ်ကသစ္စာဖောက်တယ်လို့ခန်းစားမိတဲ့အကြောင်းလဲပြည်ထောင်နိုင်ငံကြားရေးဝန်ကြီးကဒီသတင်းပတ်ဆော်ဝဲမှာပဲပြောဆိုထားပါတယ်။သဘောတူညီချက်အတင်းနဲ့ပတ်သက်ပြီးပြည်ထောင်နိုင်ငံကိုအတိမပေးပဲအမေရိကန်ကလက်နက်ချီဖုံးကွယ်ထားတယ်လို့လဲနယူးယောက်ကုလသမဂ္ဂရုံးချုပ်မှာသတင်းထုတ်တွေကိုပြောခဲ့တာပါ။မဟာဗျူဟာအရအရေးကြီးတဲ့ကိစ္စရပ်တွေမှာနှစ်နိုင်ငံကြားအလေးနက်ထားတိုင်ပင်ဖို့အင်ဒိုပစိဖိတ်ဒေသမှာပူးပေါင်းဆောင်ရွက်ရေးဥရောပသမဂ္ဂ EU ရဲ့မဟာဗျူဟာရေးနဲ့ပတ်သက်လို့နိုင်ငံကြားရေးဝန်ကြီးတို့ဆွေးနွေးခဲ့တဲ့အကြောင်းလဲအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ် Net Price ကပြောဆိုခဲ့ပါတယ်။ NATO ဖော်နေဖြစ်ကြတဲ့အမေရိကန်နဲ့ပြည်ထောင်နိုင်ငံတို့ကြားယုံကြည်မှုပြန်လည်တည်ဆောက်နိုင်ဖို့သမ္မတဂျိုးဘိုင်ဒန်နဲ့ပြည်ထောင်သမ္မတ Emmanuel Macron တို့လည်းဗိုလ်ထုံးတွေကတယ်လီဖုန်းဆက်ပြောဆိုခဲ့ကြပါတယ်။
တရုတ်ရဲ့ဩဇာကြီးထွားလာမှုကိုရင်ဆိုင်နေတဲ့ Indo Pacific ဒေသတွင်လုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်တဲ့ American, Japan, Australia နဲ့ India လေးနိုင်ငံပါဝင်တဲ့ Quad အဖွဲ့ခေါင်းဆောင်တွေဟာတောက်ကြနေမှာ Washington DC မှာလူကိုယ်တိုင်တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ American သမ္မတ Joe Biden, Australian ဝန်ကြီးချုပ် Scott Morrison, India ဝန်ကြီးချုပ် Narendra Modi နဲ့ Japan ဝန်ကြီးချုပ် Yoshihide Suga တို့ဟာမတ်လတုန်းက online ကတွေ့ဆုံခဲ့တာဖြစ်ပြီးခုတော့ပထမဆုံးချိန်ဖြစ်တဲ့လူကိုယ်တိုင်တွေ့ဆုံဆွေးနွေးကြမှာပါ။ကွတ်ကောင်ဆောင်တွေကအချင်းချင်းချဆက်ဆံရေးပုံမနှဆိုင်လာစေဖို့အပြင် COVID-19 တိုက်ဖျက်ရေးဥရုယာတီဆိုင်ရာပြဿနာဖြေရှင်းရေးတိုးတက်လာတဲ့နည်းပညာနဲ့ကွန်ပျူတာဆိုင်ဘာနည်းပညာဆိုင်ရာလက်တွဲဆောင်ရွက်ရေး Indo-Pacific ဒေသလွတ်လပ်ပွင့်လင်းပြီးပုံမရှိလာစေရေးဆိုင်ရာကိစ္စရပ်တွေကိုဦးစားပေးဆွေးနွေးမယ်လို့သမ္မတအင်ဂျီပြောခွင့်ရဂျန်ဆာကီကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ပြုတ်ကဒေတာရင်းမှာစစ်စကန်တွေတိုးမြင့်ဆောက်လုပ်နေတယ်လို့ဒီစကန်တွေကိုအရေးပါတဲ့ရေလမ်းကြောင်းတွေထိန်းချုပ်ဖို့အသုံးပြုနေတာဖြစ်ပါတယ်။
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 8433ပိုင်းဒိုမီတာ57 kHz 5805နဲ့ပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရီအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။နိုင်ငံကခေါင်းဆောင်တွေတက်ရောက်နေတဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်ကနှစ်ပတ်လည်ထူထူညီလာခံမှာအာဖရိကတိုက်နိုင်ငံတွေကခေါင်းဆောင်တွေကိုဗစ်ကံရောဂါကာကွယ်ဆေးရရှိနိုင်မှုမညီမမျှအခြေအနေတွေကိုမိမောင်းထုတ်ပြောဆိုလိုက်ကြပါတယ်
။ It is an indictment on humanity that more than
ကမ္ဘာမှာကာကွယ်ဆေးရ82ရာခိုင်နှုန်းကျော်ကိုချမ်းသာတဲ့နိုင်ငံတွေရယူထားကြပြီးတရာခိုင်နှုန်းနောက်မှပြည့်တဲ့ပမာဏလောက်ကသာဆင်းရဲတဲ့နိုင်ငံတွေရရှိကြတာကြောင့်လူသားတူပေါ်စင်ချက်ချရောက်နေပါတယ်။ဒီကိစ္စကိုအရေးကြီးမဖြစ်ရှင်းနိုင်မှုဆိုရင်တော့ကာယောဂါကြီးတာရှင်နေမှာဖြစ်ပြီးနောက်ထပ် virus မျိုးကွဲပေါ်ပေါက်ပြန့်နှံ့လာပါလိမ့်မယ်လို့တောင်အာဖရိကသမ္မတဆေးရမာဖိုဆာကဂျန်နာဗီနီကကုလသမဂ္ဂမိန့်ခွန်းမှာပြောဆိုသွားတာပါ။အာဖရိကသမ္မတအပါအဝင်အာဖရိကတဲ့နိုင်ငံတွေကခေါင်းဆောင်တွေကတော့ကိုဗစ်ရောဂါကာကွယ်ဆေးထုတ်လုပ်နိုင်အောင်အထူးသဖြင့်ဝင်ဝင်နေတဲ့နိုင်ငံတွေအတွက်ကမ္ဘာကုန်သွယ်ရေးဖွဲ့ WHO ကသတ်မှတ်ထားတဲ့ညာနာဥစ္စာပစ္စည်းပိုင်ဆိုင်မှုထိ ंछ ုပ်ကန့်သက်ချက်တချို့ကိုယာယီဖယ်ရှားပေးဖို့တိုက်တွန်းကြပါတယ်။ဆင်းရဲနိုင်ငံတွေမှာကာကွယ်ဆေးတစ်ချိန်မှမထိုးရသေးတဲ့သူတွေရှိနေတဲ့အချိန်မှာချမ်းသာတဲ့နိုင်ငံတွေမှာတော့ကာကွယ်ဆေးအပြည့်ထိုးပြီးတဲ့သူတွေကိုနောက်ထပ်အားပြည့်စေတလို့ထပ်ထိုးပေးဖို့စီစဉ်နေတဲ့အပေါ်မှာလည်းအာဖရိကတဲ့နိုင်ငံတွေကခေါင်းဆောင်တွေရဲ့ကုလသမဂ္ဂမိန့်ခွန်းတွေမှာဝေဖန်ပြောဆိုထားကြပါတယ်။
ဟီတီနိုင်ငံကလာရောက်တဲ့ထောင်နဲ့ချီတဲ့ဒုက္ခတွေကိုဌာနေပြန်ပို့ဖို့ဆုံးဖြတ်တာဟာလူမဆန်တဲ့လုပ်ရဖြစ်တယ်လို့ဆိုးကျိုးကိုဖြစ်စေတယ်လို့ပြောပြီးသမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့ကိုဝေဖန်ပြောဆိုရင်ဟီတီဆိုင်အမေရိကန်အထူးကိုယ်စားလှယ်ဒန်နီယယ်ဖိုတေးကချက်ချင်းပဲနှုတ်ထွက်စာတင်လိုက်ပါတယ်။ဒီရတုမှာနှစ်လပဲတာဝန်ထမ်းဆောင်ရသေးတဲ့တမ်မကြီးကသူ့ရဲ့နှုတ်ထွက်လောင်းကိုနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်စီတင်သွင်းခဲ့တာဖြစ်ပြီးဟီတီဆိုင်အမေရိကန်ရဲ့ချင်းကပ်မှုကအပြစ်နာစာရီနဲ့ဆိုင်စွာရှိနေသေးတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံမှာနေဖို့မျှော်လင့်ချက်နဲ့အမေရိကန်မက္ကဆီကိုနယ်စပ်တက်ဆက်စ်ပြည်နယ်ဒယ်ရီယိုကိုလာရောက်တဲ့ဟီတီဒုက္ခသည်ရာပေါင်းများစွာကိုအမေရိကန်အစိုးရကတနင်္ဂနွေနေ့ကစပြီးလေယာဉ်တွေနဲ့ဌာနေပြန်ပို့နေတာပါ။ ဒုက္ခတဲ့အများပြားဟာ2010ဟေတီငြိမ်းချမ်းရေးခံရခြင်းကစပြီးတောင်အမေရိကတိုင်နိုင်ငံတွေဖြစ်တဲ့ချီလီတို့ဘရာဇီးလ်တို့ပြောင်းရွှေ့နေထိုင်သူတွေဖြစ်ပြီးဟေတီမှာမနေထိုင်တာ10နှစ်လောက်ရှိနေကြပါပြီ။အမေရိကန်ဆိုးရွားကဟေတီဒုက္ခတဲ့ထောင်ပေါင်းများစွာကိုဝင်ခွင့်ပြုပေးမယ်။တခြားသူတွေကိုတော့ Port au Prince တကူတစ်နှစ်လင်း80နဲ့ပြန်ပြီးပို့ပေးနေတာဖြစ်ပါတယ်။
တာလီဘန်ရဲ့အုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံမှာဆန္ဒမှုဆိုင်ရာအခြေအနေနဲ့စီးပွားရေးပြိုကွဲမဲ့အခြေအနေကိုရှောင်ရှားနိုင်အောင်ပိတ်ဆို့တံခါးမှုတွေအဆုံးသတ်ဖို့ဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 နိုင်ငံကြီးဝန်ကြီးတွေရဲ့ online CEO ဝဲမှာတရုတ်ထိပ်တန်းတန်တမန်ကတိုက်တွန်းလိုက်ပါတယ်။နိုင်ငံကစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေမှာအဓိကဖွဲ့စည်းတစ်ခုဖြစ်တဲ့ G20 ဖွဲ့ဝင်အနေနဲ့အာဖဂန်နစ္စတန်နိုင်ငံကိုအပြည့်အဝဆောင်ကူညီပံ့ပိုးရဖို့ကုလသမဂ္ဂနှစ်ပတ်လည်ထွေထွေညီလာခံကျင်းပရေးတရားကျင်းပတဲ့စီးပွားမှာတရုတ်နိုင်ငံကြီးဝန်ကြီးဝါဟီကပြောလိုက်တာပါ။အာဖဂန်နစ္စတန်အပေါ်နိုင်ငံလိုက်ပိတ်ဆို့ရေးယူမှုတွေနဲ့ကန့်သတ်မှုတွေကိုရုတ်သိမ်းတင်တဲ့အကြောင်းလည်းပြောဆိုထားပါတယ်။ပြီးခဲ့တဲ့လတဲ့အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်နဲ့သိမ်းပိတ်လိုက်ပြီးနောက်ဒေါ်လာဘီလီယံနဲ့ချီတဲ့တိုက်ပီရဲ့အရင်ဘဏ္ဍာတွေကိုအမေရိကန်ကထိန်းချုပ်လိုက်သလိုကမ္ဘာ့ဘဏ်နဲ့အပြည့်အစုံငွေကြေးရပုံငွေဖွဲ့ IMF တို့ကလည်းဖွံ့ဖြိုးရေးကူညီတွေကိုရပ်ဆိုင်းထားခဲ့တာပါ။အမေရိကန်ပါဝင်နိုင်ငံတော်များကတော့တာလီဘန်တွေကိုလက်ခံအတိမတ်ပြုပြီးတိုက်ရိုက်ဆက်ဆံတာတွေမလုပ်ခင်သက်ဆိုင်သူတွေပါဝင်တဲ့အစိုးရတရားဖြစ်ဖို့လူ့ခွင့်ရေးကိုလေးစားဖို့တင်းကျပ်တဲ့ instant စီးမင်းတွေကိုကျင့်သုံးနိုင်မလို့ဖို့တောင်းဆိုထားကြပါတယ်
။အသက်16နှစ်အထက်တွေကို Pfizer BioNTech ကုမ္ပဏီထုတ် COVID-19 ကာဝယ်ဆေးတက်တရာလုံထိုးနှံပေးဖို့အတည်ပြုအသင့်မသင့်အောက်တိုဘာအစောပိုင်းမှာအဆုံးဖြတ်ပေးဖို့စီစဉ်နေတယ်လို့ EU ဥရောပသမဂ္ဂဆေးဝါးဆိုင်ရာစောင့်ကြည့်ဆက်ဆီးတဲ့ EMA ကချက်တပင်းနေမှာပြောပါလေ။ဆင်းနှလုံးမဲ့ထိုးနှံမှုပထမအတည်ပြုပေးထားတဲ့ EMA ကအခုကာဝယ်ဆေးထိုးထားသူတွေမှာကူးစက်မှုထပ်တွေ့နေရတာကြောင့်အသက်16နှစ်နဲ့အထက်လူကြီးတွေဆစ်ပတ်လဲနှလုံးပြည့်အောင်ထိုးပြီးသူတွေ6လကျန်မှထပ်တတရအလုံးထိုးနှံမှုတင့်မတင့်ပြန်သုံးတက်ဖို့အရေးကြီးလိုအပ်နေပြီလို့ပြောပါလေ။ဒီသုံးတက်ချက်ရလဒ်ကိုအောက်တိုဘာအစောပိုင်းမှာသိရနိုင်တယ်လို့လည်းပြောပါလေ။အမေရိကန်နိုင်ငံမှာတော့ Pfizer ကဝယ်ဆေးကိုအသက်65နှစ်အထက်ကိုရိုနာဗိုင်းရပ်စ်ကူးစက်ဖို့လွယ်ကူတဲ့အားအနည်းသူတွေကိုတက်တရာလုံးအားဖြည့်ထိုးနှံပေးဖို့အမေရိကန်အစားအစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA ကဗော်တဖူးနေမှာပဲအတည်ပြုပေးခဲ့ပါတယ်။တချိန်ထဲမှာပဲ New York Grossman ဆေးကျောင်းကသုတေသနပညာရှင်တွေရဲ့လေ့လာချက်အရမွေးဖွားလာတဲ့ကလေးငယ်36ယောက်ကိုစစ်ဆေးရမှာမိခင်တွေကသူတို့ကိုဝင်လွယ်ထားခြင်းတွင် Pfizer တမမို့ Moderna COVID ကာဝယ်ဆေးထိုးထားတာကြောင့်ကလေးငယ်တွေမှာရောဂါခုခံနိုင်တဲ့ကိုခံအားရှိနေတာတွေ့ရတယ်လို့ပြောပါတယ
်။တောင်းကြနေမနဲ့ခင်ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ရဲ့မနဲ့ခင်ရေဒီယိုအစီအစဉ်တွေကိုရုပ်တံအဖြစ်နဲ့ပါကျွန်တော်တို့အခုလိုမျိုးကြည့်ရှုနိုင်အောင်ဇွန်လဇန်ပိုင်ကလေးကနေစပြီးတော့ကျိုးပန်းတင်ဆက်လာခဲ့တာဖြစ်ပါလေခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်နားဆင်ရမှာဖြစ်ပါလေ။အရင်ဦးဆုံးတော့ NUG အစိုးရနဲ့အမေရိကန်နိုင်ငံရဲ့ဆက်ဆံရေးကိုကြည့်ရအောင်ပါ။အမေရိကန်နိုင်ငံသားဝင်ထဏာအတိုင်းမင်ကန် Mr. Derek Chollet ကမြန်မာနိုင်ငံဒီမိုကရေစီပြန်လည်ထွန်းကားရေးနဲ့လူသားချင်းစာနာမှုဆန်ရအကူအညီတွေပေးအပ်ရေးကိုဗစ်ကာယရောဂါကာကွယ်ဆေးထိုးဖို့အကူအညီတွေပေးရေးတို့ကိုကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းအပါအဝင်အမျိုးသားညီညွတ်ရေးအစိုးရ NUG အဖွဲ့ဝင်တချို့နဲ့ကြာသာပရိနေတုံကဆွေးနွေးမှုတွေရှိခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုမေးမြန်းထားတဲ့ဦးခမောင်စိုးမင်းရေပြောပြပေးပါဦးခင်ဗျာ
အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနအတိုင်းမင်ကန် Mr. Derek Chollet ကမြန်မာနိုင်ငံဒီမိုကရေစီရဲ့တရားဥပဒေစိုးမိုးရေးနဲ့ဘာသာအလုံးတိုင်းရင်းသားအလုံးအပါအဝင်လူ့အခွင့်အရေးကိစ္စတွေကိုလည်းအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ဆွေးနွေးခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကပြောပါတယ်။ဒါအပြင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့ကိုဗစ်ကပ်ရောဂါကာကွယ်ဆေးတွေဖြန့်ဖြူးလှုံ့ဆော်ပေးဖို့အတွက်လည်းဆွေးနွေးခဲ့တယ်လို့သူကပြောပါတယ်။
ဒီစိတ်ကတော့သက်ဆိုင်ရာဌာနတွေပါအဓိကဆွေးနွေးမှာပါเนาะအခုကတော့ကျွန်တော်တို့ဟိုစာမူပိုင်းတဘောမျိုးလေးတွေဆွေးနွေးတာပါခင်ဗျာဟုတ်ကဲ့လူသားချင်းစာနာမှုအကူအညီပေးတို့နဲ့ပတ်သက်ပြီးတော့ဟိုလိုအပ်တဲ့ဥစ္စာတွေနောက်ပြီးတော့ခုနကိုဗစ်ဗက်ဆင်းနဲ့ပတ်သက်ပြီးတော့ဆေးထိုးရေးကိစ္စတို့နဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံရဲ့အကူအညီပေးမဲ့ကိစ္စအာဒီလိုမျိုးကိုဗစ်အကူအညီဆေးထိုးတယ်ဆိုရင်လည်းပေါ့เนาะအဓိက TAO တွေdata မှာရှိတဲ့လိုအပ်တဲ့လူတွေကိုလည်းထိထိရောက်ရောက်ထိုးပေးနိုင်ရေးလို့ခေစားအဲ့လိုမျိုးလေးတွေလည်းဆွေးနွေးတာရှိပါတယ်နောက်ပြီးတော့လည်းပေါ့နော်လူသားချင်းစာနာမှုကူညီပေးတဲ့ဘက်ကလိုအပ်တဲ့နေရာတွေပေါ့နော်ခုန cross border human data assistance ပေးကိစ္စတို့ဘာလို့လဲဆိုတော့ဆွေးနွေးခဲ့ပါတယ်ခင်ဗျ
အဲ့ဒီဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့တော့ NUG ရဲ့လူအခွင့်အရေးဆိုင်ရာပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကအွန်လိုင်းကနေပါဝင်ရှင်းပြခဲ့တယ်လို့ဦးကျော်မိုးထွန်းကပြောပါတယ်။ဦးကျော်မိုးထွန်းအနေနဲ့အမေရိကန်နိုင်ငံရဲ့ဌာနအတိုင်ပင်ခံရဲ့အားပေးထောက်ခံမှုအပေါ်မှာဘယ်လိုသဘောထားမှတ်ချက်ပေးချင်ပါသလဲ
။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနမှာရှိတဲ့နိုင်ငံရဲ့ဝန်ကြီးရဲ့အတိုင်ပင်ခံဆိုတော့ပေါ့နော်။အဲ့ဒီတော့ policy ချမှတ်တဲ့ဥစ္စာတွေမှာသူ့ရဲ့အခန်းကဏ္ဍကအများကြီးရေးပါပါတယ်အခုလိုမျိုးကျွန်တော်တို့ဇီယာဝင်ကြီးတွေ zoom နဲ့ရော in person ရောတွေ့ရဆိုတဲ့ဥစ္စာကအရန်ကောင်းပါတယ်ဒီပါပြော national unity government အတွက်ဟိုကျွန်တော်တို့တွေဒီမှာအများနဲ့ပြောနေတာရှိပါတယ် national unity government ကို recognize လုပ်ဖို့ကိစ္စတော့ပါလို့ပြောနေတဲ့ရှိနေတဲ့အခြေမှာပေါ့နော်ဒီလိုမျိုးဟိုလက်ခံတွေ့တာဒီလိုမျိုးအားပေးတာဒီလိုမျိုးပါတိုင်းအရန်ဟိုကျွန်တော်တို့နိုင်ငံအတွက်ရေးကြီးတဲ့ဘာသာရပ်ဒီနဲ့ပတ်သက်ပြီးတော့ဆွေးနွေးတာအမြင်ချင်းဖလှယ်တာနောက်ပြီးတော့ကျွန်တော်တို့တပေါ်သားတွေပေးတာနောက်ပြီးတော့သူတို့ကူညီနိုင်တဲ့ဥစ္စာတွေကိုသူတို့ဟိုပြောကြတာတွေရပါတော့တကယ်ဟိုပေါ့နော်ကျွန်တော်တို့နိုင်ငံအတွက်ကောကျွန်တော်တို့ဒီမိုကရေစီခေါ်ဆောင်ရေးအတွက်ဆောင်ရွက်နေတဲ့ကျွန်တော်တို့ပြည်သူတွေအတွက်ကောပေါ့နော်အားရစရာတခုလို့တော့ကျွန်တော်သုံးသပ်ပါတယ်ခင်ဗ
ျညူယောက်မြို့ကဟိုတယ်တခုမှာမနေ့မနေ့9နာရီခွဲကပြုလုပ်ခဲ့တဲ့ဆွေးနွေးပွဲမှာအမေရိကန်နိုင်ငံရေးဝန်ကြီးဌာနအတိုင်ပင်ခံဒဲရစ်ရှိုလက်နဲ့အတူအရှေ့အာရှဆိုင်ရာဌာနကအရာရှိတဦးလည်းပါဝင်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းနဲ့ဒုတိယနိုင်ငံရေးဝန်ကြီးဦးမိုးစောဦးတို့ကလူကိုယ်တိုင်တွဲဆုံဆွေးနွေးကြပါတယ်။ကျန်တဲ့ NUG ရဲ့အဖွဲ့ဝင်တွေဖြစ်ကြတဲ့နိုင်ငံရေးဝန်ကြီးဒေါ်စင်မာအောင်လူအခွင့်ရေးဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းလူအခွင့်ရေးဝန်ကြီးဌာနအကြံပေးအဖွဲ့ဝင်ဦးအောင်ကျော်မိုးတို့ကကွန်ပျူတာအွန်လိုင်းကနေပါဝင်ဆွေးနွေးကြပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံရေးဝန်ကြီးဌာနအတိုင်ပင်ခံမစ္စတာဒဲဗစ်ရှိုလက်ကအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဦးဆောင်မှုအခမ်းကဏ္ဍနဲ့မြန်မာစစ်ကောင်စီရဲ့ရက်စက်ကြမ်းကြုတ်မှုအောက်ကနေပြည်သူတွေလွတ်မြောက်မှုအတွက်လှုံ့ဆော်နေတာကိုတံပိုးထားအသိအမှတ်ပြုပါကြောင်းလည်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒါအပြင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းအတိုင်းငြိမ်းချမ်းစွာရှောက်လန်းဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့မရင်းမြိုင်မဲ့ဆက်လက်ထောက်ခံသွားမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံရေးဌာနအတိုင်ပင်ခံကပြောကြားဖော်ပြထားပါတယ်ခင်ဗျာ
။ဦးခမောင်စွန်မင်းပြောပြသွားတာပါခင်ဗျာ။ NUG အစိုးရကအခုလိုဆွေးနွေးနေချိန်မှာပြည်တွင်းမှာရောဘယ်လိုအခြေအနေတွေရှိပါသလဲ။စစ်ကောင်စီတက်တဲ့နှီးဆက်တယ်လို့ယူဆပြီးလူတချို့တပ်ဖြတ်ခံရပြီးတဲ့နောက်စကိုင်းတိုင်းဒဇယ်မြို့ကြီးကုန်းရွာကိုစစ်ကောင်စီတပ်တွေဝင်ရောက်ပြစ်ခတ်ပြီးတော့ဒီနေအိမ်တွေကိုမီးရှို့တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။မင်းကင်းမြို့မှာဆိုရင်လည်းစစ်ကောင်စီတပ်တွေကအင်အားတိုးချဲ့ပြီးနေမြေရှင်းလင်းရေးလုပ်လာတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုကျော်ကျော်သိန်းကပြောပြပေးပါပါ
။စက်တင်ဘာလ22ရက်ညပိုင်းကကြီးကုန်းကြီးရွာမှာစစ်ကောင်စီနဲ့နှီးစပ်တယ်လို့ဆိုသူတို့တနက်နဲ့ပြစ်ဒဏ်ခံရပြီးတဲ့နောက်စက်တင်ဘာလ23ရက်မနက်ပိုင်းမှာတော့စစ်တပ်ကကြီးကုန်းကြီးရွာထဲတနက်ပြစ်ဖောက်ဝင်လာပြီးတဲ့နောက်နေအိမ်တချို့မီးလောင်ကျန်းခဲ့တာနဲ့ပတ်သက်ပြီးကြီးကုန်းရွာအနီးဒေသခံတူက VOE ကိုအခုလိုပြောပါတယ
်။မီးကောင်သာဟုတ်တယ်ကြီးကုန်းရွာဒီဆဲရဘူးဘက်ကဒီကတိမစခန်းဘက်ကရဲတွေရောတနေစခန်းဘက်ကရဲတွေရောတနက်တွေဖောက်ပြီးထွက်သွားကြတယ်။ကိုရောက်တဲ့ခါကျတော့မီးရှို့တာကျော်ကြွားသားတွေဘူးမှမရှိဘူးအကုန်လုံးကမှမနေရဲပြေးကြတယ်ဆိုလာတော့
မီးလောင်ကျွမ်းတဲ့အင်ဂျီအရေအတွက်ကိုမသိရသေးပဲကြီးကုန်းကြီးရွာဟာအိမ်တော်စု50နီးပါးရှိတဲ့ရွာတွေဖြစ်ပါတယ်။ဒီရွာဟာဒဇယ်မျိုးကနေ6မိုင်လောက်ဝေးတဲ့ရွာငလေးတစ်ခုဖြစ်ပြီးကားလမ်းပေါက်ပြီးမှလမ်းကျန်တာကြောင့်ဒဇယ်ကနေနိုင်ရွက်ပတ်ဝန်းကျင်သွားရတယ်လို့မြို့ကန်တူကပြောပါတယ်။ဒဇယ်မျိုးနယ်မှာမကြာခဏဆိုသလိုစစ်ကောင်စီနဲ့နှိစက်သူတွေအသက်ခံနေရတဲ့အပြင်စစ်ကောင်စီပိုင်းမြမစီပွားရေးကော်ပိုရေးရှင်း MEC ကရှယ်ယာပါတဲ့မိုင်းတိုဆက်သွယ်ရေးတာဝါတိုင်းတွေဖျက်ဆီးခံရတဲ့အတွက်အသွားအလာတွေကန့်သတ်ခံခဲ့ရပါသေးတယ်။အဲဒီနောက်မှာတော့မနေ့6နိုင်ကနေညနေ6နိုင်အထိသွားလာခွင့်ပြန်ပြီးတော့ခွင့်ပြုထားပါတယ်။တစ်ဆက်တည်းမှာပဲစကိုင်းတိုင်းကမင်းကြီးမျိုးမှာဆိုရင်လည်းစစ်တပ်ကအင်အားဖြည့်တင်းတာတွေရှိတယ်လို့ဒေသခံကပြောပါတယ
်။ဒီကောင်တွေကဒီကျွန်တော်တို့ second BBS scan ရှိရဆိုတဲ့နေရာမျိုးကိုဝင်ရှာဖို့ဆိုပြီးမှစက်တွေနဲ့ဒီဆောင်းပြီးတကနေမှဒီဆန်တက်လာတာပေါ့။ဘလုံးတွေလှုပ်ရှားမှုကတော့ကြားပြရတဲ့နောက်ကတော့ transit ဆိုတဲ့ရွာမှာဒီကောင်တွေစစ်အင်အားဖြည့်တင်းနေတယ်။အင်အားတွေကတော့အင်အားတော့ပုံမှန်ရှိတဲ့အင်အားတွေတဲ့အင်အားဒီနှစ်စာသုံးစာခန့်ဖြည့်တင်းနေရတော့ပြရတယ်။လှုပ်ရှားမှုလည်းရခင်တက်တော့ပြလာတယ်ပေါ့။ကြာဒီရတဲ့နောက်ကတော့ဒီကျွန်တော်တို့တနီတဲ့မင်းကြီးမှရှိတဲ့စခန်းတွေကိုဖြူခွင်းနေဆိုပြီးမှအဲ့ဒီတရင်းတွေရတာခပ်ပေါ်နေတာပေါ့လေ
မင်းကြီးဘက်ကကြီးရော်ဒီမှာစစ်တပ်ကမကြာခဏဆိုသလိုဝင်ရှာပြီး ဒေသခံ PDF တွေနဲ့တိုက်ပွဲဖြစ်တာတွေရှိတယ်လို့စစ်တပ်ကမိုင်းခွဲတိုက်ခိုက်တာကြောင့်ထိခိုက်သေဆုံးတာတွေလည်းရှိနေတာပါစစ်တပ်ကဝင်ရောက်ရှာဖွေဖမ်းဆီးတာကြောင့်မင်းကင်းကဏီနယ်ကဒေသခံတောင်းနဲ့ချီပြီးနေရက်ကိုစွန့်ခွာတိမ်းရှောင်နေရပြီးတော့အစားအသောက်စီးဝါးတွေအပြင်အိမ်သုံးဆောင်ပစ္စည်းတွေလည်းလိုအပ်နေကြပါတယ်ခင်ဗျာ
မြန်မာပြည်တွင်းကအခြေအနေတွေပြီးသွားပြန်တော့ဒီနေဆက်ကလှုပ်ရှားမှုတွေအကြောင်းကိုလည်းနှားဆင်ရပါမယ်။ထိုင်းမြန်မာနေဆက်ထခရိုင်ကဣရွှေပြောင်းအလို့သမား800လောက်ကိုမဲဆောက်မြို့ကမဲရော်ဆေးကမ်းမှာကိုဗစ်ကာကွယ်ဆေးတွေထိုးပေးနိုင်ခဲ့ပြီးတော့နောက်ထပ်လူ600လောက်ကိုမဲရော်ဆေးကမ်းကိုဗစ်ကုသရေးစင်တာမှာကုသပေးနေတယ်လို့အဲ့ဒီမဲရော်ဆေးကမ်းကိုတည်ထောင်သူဖြစ်တဲ့ဒေါက်တာစင်တီယာမောင်ကပြောပါတယ် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရှေ့ပြောင်းလူသမားတွေအတွက်ပညာရေးနဲ့ကျန်းမာရေးလုပ်ငန်းတွေကိုလှုပ်ဆောင်ပေးနေတဲ့မဲတော်စည်းကမ်းဟာပြီးခဲ့တဲ့3လတာကာလအတွင်းကျန်းမာရေးဝန်ထမ်းတွေနဲ့ရှေ့ပြောင်းလူသမားအလုံးပေါင်းလူ800လောက်ကိုမဲဆောက်စည်းရုံကြီးရဲ့အကူအညီနဲ့ကိုဗစ်ကာကွယ်ဆေးထိုးပေးနိုင်ခဲ့ကြောင်းမဲတော်စည်းကမ်းကိုတည်ထောင်သူဒေါက်တာစင်တီယာမောင်ကပြောပြပါတယ်။
ဆက်ဆက်စည်းကတော့မဲဆောက်စည်းရုံကနေပြီးတော့ထိုးပေးတာဟောထိုးပေးတာကအလုံးပေါင်းညာ600နီးပါးလောက်တော့ရှိပြီတော့600လောက်ပါ600ဆိုတော့ပထမဒီပထမပိုင်းတော့ဒီစက်မရေးဝန်ထမ်းတွေကိုတော့သူတို့26ရုံအောင်နေပြီးတော့စထုတ်ပြီးတော့နောက်ပိုင်းမှာကျတော့ဒီစက်မရေးဆိုလူနာနဲ့တက်ရိုက်စထုတ်ပြီးတဲ့စက်မရေးဝန်ထမ်းတွေပေါ့နော်အဲလိုနောက်ပိုင်းမှာကျတော့စက်ပေါ့စီကောင်းပဲသူတို့ဆီးပြီးလာပြီးတော့သူတို့တတ်မှတ်ထားတဲ့ပမာဏနဲ့အရေးကျန်နေပေါ့နော်အဲဒီပုံမှာပဲအောင်ယူပြီးတော့ထုတ်ပေးတယ်ပေါ့နော်ဒီကိုဝန်ဆောင်မိခင်တို့ဟာတော့ဒီဝန်ထမ်းတွေလည်းပါတာပေါ့နော်ဝန်ထမ်းဆိုတာကတော့ဒီလူတွေနဲ့မြန်မာစက်မရေးဝန်ထမ်းတို့နောက်တော့လူတွေနဲ့မြန်မာဖြည့်ပြီးပြီးတော့လုပ်တော့ရတဲ့ဝန်ထမ်းတွေဒီတို့ယောဂနှလုံးယောဂအစီအယောဂရှိတဲ့လူတွေနောက် HIV လူနာတွေပေါ့နော်အဲ့ဒါတော့သူတို့လက်ဆန်းပြီးတော့ပေါ့နော
်နေတော်သေးကမှတာမန်ယောဂါတွေကုသမှုပေးနေရတဲ့လူနာတွေအတွက်ကျန်းမာရေးဝန်ဆောင်မှုတွေခਿੱတရရနာပြီးကိုဗစ်ဖြစ်နေတဲ့ရွှေ့ပြောင်းလူသမားတွေကိုကုသပေးဖို့မဲတော်ဆေးကန်းဟာကိုဗစ်ကုသရေးစင်တာအဖြစ်ပြောင်းလဲဖွင့်လှစ်ခဲ့ပါတယ်။အခုခါမှာတော့မီးဖွားတဲ့လူနာတွေ၊နာရာရှည်ယောဂါသည်တွေ၊ဆေးကုသမှုအဆက်ပြတ်နေတဲ့ HIV AIDS လူနာတွေအတွက်ဆေးကန်းကိုပြောင်းလဲဖွင့်ပေးနေပါတယ်။မဲတော်ဆေးကန်းအနေနဲ့ကိုဗစ်လူနာ600လောက်ကိုကုသမှုပေးနိုင်ခဲ့ပြီးလက်ရှိမှာတော့ဆေးကန်းမှာလူ40ဝန်းကျင်လောက်တော့ကုသမှုခံယူနေရဆဲဖြစ်တယ်ဆိုပြီးဒေါက်တာစင်တီယာမောင်ကပြောပါတယ
်။600နီးပါးလောက်ရှိခဲ့တယ်နော်ကြည့်ရမယ်။ကိုဗစ်ဟိုဆေးရုံတင်တဲ့လူနာအရေးကတော့600လောက်ပတ်ဝန်းကျင်လောက်ရှိတယ်။ဟု
တ်ကဲ့ဟုတ်ကဲ
့။ဆေးရုံတင်တဲ့ဆိုတော့တချို့ကတော့ကုသမှုလို့ပဲပေါ့
။ရှေ့ကျောက်လို့တမားတွေကြားမှာကိုဗစ်ဖြစ်နေတဲ့သူတွေနေ့စဉ်ရာချီတိုးလာနေတဲ့ဂျွန်လလောက်ကစပြီးမဲဆောက်ဆေးရုံကြီးမဲတော်ဆေးကမ်းနဲ့တခြားဆောက်ကြည့်ရေးစင်တာတွေမှာထားရတဲ့လူနာပေါင်း1000နဲ့ချီရှိပေမဲ့အခုအခါမှာတော့ကုသဆေးလူနာ1500လောက်ပဲကျန်တော့တယ်လို့ဆိုပါရယ်ဒါပေမဲ့ကာကွယ်ဆေးထိုးတာတွေကိုဗစ်စီးကမ်းနဲ့အညီမလိုက်နိုင်သေးရင်တော့လေကူးစက်မှုတွေထပ်ဖြစ်လာနိုင်တယ်လို့လည်းဒေါက်တာစင်တီယာမောင်ကသတိပေးပြောကြားခဲ့ပါရယ
်ဟိုယောဂါကုသနေတဲ့လူနာပေါင်းပေါ့နော်နေစဉ်ဆိုရင်4000 5000လောက်ကနေပြီးတော့ဒီ3000 2000ပေါ့နော်အခုဆိုတော့1500လောက်တော့ရှိဘုံဝရကျတယ်လို့တော့ပြောလို့မရအောင်နော်တဝဲလောက်တော့ရော့သွားပြီဆိုတော့လေတဝဲလောက်ဆိုတော့လေပြန်ပြီးတော့ဒီခုဆက်ရောက်တော့ပဲထင်ချုံမှုဒီစကန်ကြီးကလိုက်နိုင်တော့ဒီ1500နေပြောလေအများကြီးခက်နေပြီတော့ဒါဟုတ်တယ်မဲဆောက်မှာပေါ့မဲဆောက်ပြီးနေတယ်ပေါ့ဒါမဲဆောက်စီရုံကိုဒီသူတို့ quarantine center တွေတို့ဥစားမှုခံယူနေတဲ့ဒီအလုံးပေါ့နော်အဲ့တော့သူလည်းအထောက်အကူလည်းတော့ရှိနေတယ်ပေါ့
နေတော်စည်းကမ်းဟာထိုင်းနိုင်ငံကာကွယ်ဆေးထိုးနှံခြင်းအစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းအဖြစ်ပူးပေါင်းပါဝင်လှုပ်ဆောင်နေတာဖြစ်ပါတယ်။မေတော်စည်းကမ်းဟာမဲဆောက်မှာရှိတဲ့ရွှေပြောင်းလူလူတွေအတွက်ကာကွယ်ဆေးထိုးဌာနအဖြစ်အတိမတ်ပြုပြီးသားဖြစ်ပါတယ်။ထိုင်းဆိုရကချမှတ်ပေးတဲ့ကာကွယ်ဆေးတွေရောက်ရှိလာရင်လည်းနောက်ထပ်ကာကွယ်ဆေးထိုးနှံပေးမှုတွေကိုဆက်လုပ်ပေးသွားမှာဖြစ်တဲ့အတွက်ရွှေပြောင်းလူသမားတွေအတွက်ကိုဗစ်ကာကွယ်ဆေးထိုးနှံဖို့မေတော်စည်းကမ်းမှာစီရင်ပေးသွင်းနိုင်တယ်လို့လည်းပြောကြားခဲ့ပါတယ်ရှင်။
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE စီစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင် ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
VOA ရဲ့တောက်ကြနေမနက်ခင်အစီအစဉ်လေးကိုတော်ရရှင်နေနားဆင်ကြည့်ရှုနေရတာဖြစ်ပါလေခင်ဗျာအခုတခါတော့နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းတင်ဆက်ချင်ပါတယ်မလေးရှားနိုင်ငံရဲ့အပန်းဖြေနားနေရာလန်ကာဝီကျွန်းဟာစက်တင်ဘာလ16ရက်နေ့ကစပြီးခီးသွားတွေနဲ့ပြန်လည်စီကားစပြုလာနေပါပြီ။ကိုဗစ်ကူးစက်မှုကိုထိန်းချုပ်ဖို့အတွက်အသွာလာကန့်သက်ထားခဲ့ရပြီးတဲ့နောက်နိုင်ငံခီးသွားလုပ်ငန်းလည်းအတော်လေးထိခိုက်လာရပါတယ်။အခုမှဒီလန်ကာဝီကျွန်းကိုပထမဆုံးအနေနဲ့အစမ်းသဘောပြန်ဖွင့်ပေးခဲ့တာဖြစ်ပါတယ်။မလေးရှားနိုင်ငံရဲ့ခီးသွားလုပ်ငန်းပြန်ပြီးတော့ဦးမော့လာမှာပါလား။ AFP သတင်းတပုတ်ပေါ်အခြေခံပြီးတော့မက်ခွာညိုကပြောပြထားပါတယ်
။စက်တင်ဘာ16ရက်ကြာသပတေးနေ့မှာလန်ကာဝီကျွန်းကိုပထမဆုံးစိုက်တဲ့ခီးသည်တင်လေယာဉ်ဆင်းသက်လာတဲ့ဆိုရင်ပဲရေပိုက်တွေနဲ့ထိုးပက်ပြီးတော့ကြိုဆိုခဲ့ကြပါတယ်။COVID-19 လိုင်းတန်းကိုအတော်လေးရင်ဆိုင်တိုက်ခိုက်ခဲ့ရတဲ့မလေးရှားဟာဒေသတွင်းခီးစဉ်တွေအပေါ်လအတော်ကြာအောင်ကန့်သက်တားမြစ်ခဲ့ရပြီးအခုထိလည်းနိုင်ငံတကာနယ်စပ်တွေကိုကျယ်ကျယ်ပြန့်ပြန့်ပိတ်ထားတော့မှာပဲ။ဒါပေမဲ့လည်းကပ်ရောဂါကူးစက်နှုန်းတဖြည်းဖြည်းကျဆင်းလာနေတာနဲ့အမျှမလေးရှားရဲ့အပန်းဖြေခီးစဉ်အဓိကနေရာတွေကတခုဖြစ်တဲ့လန်ကာဝီကျွန်းကိုပြည်တွင်းခီးစဉ်တွေအတွက်အစမ်းသဘောနဲ့ပထမဆုံးဖွင့်ကြည့်ဖို့ရွေးချယ်ခဲ့ကြပါလေ။အန်ဒရီယာမန်ဂါဆွန်ကကွာလာလမ်ပူးမှာနေထိုင်ပြီးလန်ကာဝီကျွန်းကိုမိသားစု6ယောက်နဲ့အတူရောက်လာတာပါ။
I'm Faye. Did an amazing job with customer service and helping me through it. I mean, we're a family of six.
2020 ဖေဖော်ဝါရီလလောက်ကတည်းကဘယ်ကူမှမသွားရမလာရနဲ့ဆိုတော့ရန်ကိုစိတ်လှူရှားနေတာပါပဲ။ဒီလိုလာရတာကျမအတွက်တကယ့်ကိုစိတ်လှူရှားစရာပါ။ကလေးတွေကလည်းအိမ်ကနေထွက်ရတာနဲ့ကိုပဲပျော်နေကြတော့တာပါပဲ။
ကန့်သက်ချက်ဖြေလျှော့တဲ့ကနဦးခွင့်ပြုချက်အရကျွန်းရဲ့အစွန်ဖြားကအုံပင်စုတွေရှိရာကံကြေတွေတက်ဝင်လှုပ်ရှားလာချိန်မှာဟိုတယ်ရင်းနဲ့စီးပွားရေးလုပ်ငန်းတွေကိုလည်းပြန်ဖွင့်ခွင့်ပေးထားပါတယ်။ဒီကျွန်းကိုလာလေခြင်းနဲ့ခရီးသွားတွေကာကွယ်ဆေးအပြည့်အဝထိုးထားဖို့လိုမှဖြစ်ပြီးဒီကပြန်မထွက်ခွာခင်မှာလည်းယောဂပိုးရှိမရှိစမ်းသပ်စစ်ဆေးခံကြရမှာပါ။အပျော်စီးရွက်လေကုမ္ပဏီအကြီးကဲအလက်ဇန်ဒါအိုက်ဇက်ကဗိုင်းရပ်စ်ထိန်းချုပ်ရေးကန့်သတ်ချက်တွေရဲ့ရိုက်ခတ်မှုကြောင့်အတော်အထိနာခဲ့ရတဲ့လန်ကာဝီကျွန်းမှာအခုလိုစီးပွားရေးလုပ်ငန်းတွေပြန်ဖွင့်လိုက်တာကိုဝမ်းသာကြောင်းပြောပါတယ
်။ Working again. And I think the whole island
space ကနေတော့ရေနောက်ထပ်ထပ်ကြုံလို့ကိုမဖြစ်တော့ပါဘူး။ကျွန်တော်တို့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဖို့လိုတယ်။လူတွေအလုပ်ပြန်လုပ်ကြမှာဖြစ်မယ်။
မလေးရှားနိုင်ငံကိုအခုထိအောင်နိုင်ငံခြားခရီးသွားတွေလာခွင့်မပြုသေးပေမဲ့ဒီနိုင်ငံရဲ့အနောက်မြောက်ဘက်ကမ်းလွန်ပင်လယ်ပြင်ကဒီကျွန်းကလေးကတော့ပြည်တွင်းပြည်ပခရီးသွားတွေရဲ့သဲချေကျိုက်နေရာတစ်ခုပါ2019ခုနှစ်ကဆိုရင်လန်ကာဝီကျွန်းကလေးကိုဧည့်သည်ပေါင်း 3.9 သန်းလောက်ရောက်လာခဲ့ကြပြီးကပ်ရောဂါစဖြစ်ပြီးဆိုကြတဲ့ကလာရောက်လည်ပတ်သူထိုးချသွားခဲ့တာပါတကယ်လို့သာအခုလိုကွက်ပြီးဖွင့်ပေးတဲ့လန်ကာဝီကျွန်းရဲ့ခီးသွွားလုပ်ငန်းလေပတ်မှုအောင်မြင်ပြီးဆိုရင်တခြားအလတ်ရဲ့အပန်းဖြေနေရာတွေကိုလည်းပဲမကြခင်မှာဆက်ပြီးတော့ဖွင့်ပေးသွားလိမ့်မယ်လို့မျှော်လင့်ကြပါတယ်။အိန္ဒိယထိုင်းနိုင်ငံကတော့ကာကွယ်ဆေးအပြည့်အဝထိုးထားတဲ့နိုင်ငံခြားသားတွေအတွက်ဖူးကပ်အပါအဝင်ကျွန်းအတော်များများကိုပြန်ဖွင့်ထားပေးပြီးပါပြီ။မလေးရှားနိုင်ငံဟာကူးစက်မြန်ဗီဇပြောင်းဒေါ်လာဗိုင်းရပ်စ်ပိုးပြန့်နှံ့မှုမြင့်မားလာခဲ့တာကြောင့်ဇွန်လကစပြီးတနိုင်ငံလုံးတိုင်းတာနဲ့အသွာလာတွေကန့်သက်ပိတ်ပင်ထားခဲ့ပါတယ်။အခုထိဆိုရင်ကူးစက်ခံရသူ2,000ကျော်နဲ့သေဆုံးသူ12,000ကျော်ထိရှိထားပါတယ်။ဒါပေမဲ့လည်းမကြသေးခင်သတင်းပတ်တွေအတွင်းဗိုင်းရပ်စ်ကူးစက်ပြန့်နှံ့နှုန်းလျော့ကျလာခဲ့တာနဲ့ကာကွယ်ဆေးထိုးနှုန်းမြင့်တက်လာပြီးလူဦးရေရဲ့ထက်ဝက်ကျော်ကိုအခုခါမှာကာကွယ်ဆေးအပြည့်ထိုးပြီးပြီဖြစ်တာကြောင့်အာဏာပိုင်တွေကကန့်သက်ထိန်းချုပ်မှုတွေကိုစပြီးလျှော့ပေးခဲ့တာဖြစ်ပါတယ်ရှင်။
မလေးရှားကခီးသွွားလုပ်ငန်းအခြေအနေအကြောင်းကိုမက်ခွာညိုတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။မကြာခင်အစီအစဉ်နောက်ပိုင်းမှာဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဥဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလိုင်းဒိုမီတာ25 40 51နဲ့ VOA Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်နေပါတယ
်။ VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ် 24 နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူလူမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ် 24 နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေ အပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမိန်းမြန်းငန်းတို့ကိုကြည့်ရှုကြရမှာပါလူလူမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 103ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရူဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာနံနက်ခင်းဖြစ်ကြပါသည်ခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA အမေရိကန်တန်ကအခုတောက်ကြနေမနေ့ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ25 kHz 1.1139လိုင်းဒိုမီတာ40 kHz 0.1139လိုင်းနိုမီတာ58 kHz 5859နဲ့လိုင်းလမ်းမီတာ190 kHz 1509ပါကျွန်တော်တို့တိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍအပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ပြည်သူလူထုရှိတဲ့နေရာမှာကျွန်တော်တို့ရန်တမ်းပစ်တာတော့စစ်တပ်ရဲ့လက်နာရမဲ့စီကံကိုလည်းချိုးဖောက်တယ်လို့ကျွန်တော်ပြောလို့ပါတယ်နောက်တစ်ခုရှိတာကတော့
နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အလှည့်ရောက်လာပါပြီမြန်မာပြည်မှာလူမျိုးရေးအခြေခံတဲ့လက်နက်ကိုင်ပိဋိပက္ခဖြစ်ပွားနေတာတွေကိုညီကုန်းချုပ်ဖို့အတွက်ဆိုရင်လူမျိုးရေးအဓိကထားတဲ့စနစ်ကိုဖြေပြဖို့လိုအပ်တဲ့အကြောင်းဦးအောင်ခင်ကရေးသားတင်ပြထားပါတယ်
မြန်မာပြည်မှာနိုင်ငံသားဖြစ်ရေးအခြေခံအခွင့်အရေးနိုင်ငံရေးစတဲ့အရေးကိစ္စတွေမှာလူမျိုးရေးဟာအဓိကဖြစ်နေတယ်လို့ Belgium နိုင်ငံ Brussels မြို့တော်အခြေစိုက် ICG International Crisis Group ကဆိုပါတယ်။လွန်ခဲ့တဲ့နှစ်ဩဂုတ်လ28ရက်နေ့ထုတ် Ethnicity and Conflict သုံးသပ်ချက်စာရမှာဖော်ပြထားလာပါပဲ။လူမျိုးစုံနေထိုင်တဲ့တိုင်းပြည်မှာလူမျိုး135မျိုးရှိတယ်လို့ကိုလိုနီခေတ်ကစာရင်းလုပ်ထားပါတယ်။ဒီစာရင်းကိုအခုတည်းကအသိအမှတ်ပြုထားပြီးမဲ့သုံးမရနိုင်လောက်အောင်အလွန်တရာရှုပ်တွေးပြီးအဓိပ္ပာယ်ကင်းမဲ့နေတယ်လို့ဆိုပါလေ။လူမျိုးရေးကိုအဓိကထားတာဟာပြည်သူဘဝကိုအစိုက်အတောက်ဖြစ်စေတယ်လို့ဆိုပါလေ။လူမျိုးရည်ရည်အတွက်လက်နက်ကင်ကြတာမို့လက်နက်ကင်ပဋိပက္ခနဲ့လူမျိုးရေးဆက်ဆက်နေတာထင်ရှားပါတယ်တဲ့။နိုင်ငံသားဖြစ်မှုနဲ့အခွင့်အရေးခံစားမှုမှာလူမျိုးရေးကင်းရှင်းမှုလိုပါတယ်တဲ့။နိုင်ငံရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်ကြောင့်လူမျိုးကွဲခြားမှုခိုင်မာသွားတာမျိုးမဖြစ်သင့်ဘူးလို့ဆိုပါတယ်။ဒီကိစ္စကိုတပီလုံးမှဆွေးနွေးပြီးခဲရခဲစေစဉ်းစားဆင်ခြင်သင့်တယ်လို့အကြံပြုထားပါတယ်
။ဥရောပအခြေစိုက် ICG အဖွဲ့ရဲ့အမြင်ကိုပြည်တွင်းမှဝေဖန်ရှုတ်ချမှာသိကြပါတယ်။ဒါပေမဲ့မိမိမကြိုက်တာကိုဓမ္မအဋ္ဌံကြကြလေးလာနိုင်ရင်အကျိုးရှိပါလေ။ဥရောပဒီမိုကရေစီခရီးကျမ်းမှာစိတ်ဓာတ်ပြောင်းလဲရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဆက်ဆက်ပုံကိုတွေ့နိုင်ပါလေ။အသိဉာဏ်ကင်းမဲ့မှုနဲ့ယုံလွယ်မှုကြောင့်ပြည်သူတွေဖိနှိပ်ခံနေရတာဆိုတဲ့18ရာစုဥရောပပညာရှင်တစုရဲ့သုံးသက်ချက်ဟာအခုအချိန်ထိမှန်နေတုံးပါပဲ။အတွေးခေါ်အသည့်အဆန်းနဲ့ကြံစည်ချက်တွေမပေါ်ထွက်နိုင်လို့တိုးတက်ပြောင်းလဲမှုမရှိဘဲရေသေးလိုရပ်တန့်နေတဲ့အတွေးခေါ်ကိုနိုင်ငံသားကဘယ်လိုမြင်သလဲဆိုတာသိဖို့လိုပါတယ်။တိုင်းသားလူမျိုးများရဲ့နစ်နာချက်ကိုမဖြေရှင်းနိုင်မှုနဲ့လုံခြုံရေးမပေးနိုင်မှုဟာလက်နက်ကင်ဆောင်ရခြင်းရဲ့အခြေခံကိုဖြစ်ပေါ်စေတယ်လို့ဆိုပါတယ်။ဒါကြောင့်လူမျိုးရေးကိုအဓိကမထားတဲ့နိုင်ငံရေးနဲ့ဥပဒေရေးရာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုတယ်လို့အကြံပေးထားပါတယ
်။2008အခြေခံဥပဒေမှာတိုင်းရင်းသားလူမျိုးကွဲပြားမှုကိုအတိအမှတ်ပြုပေမဲ့အရွယ်အစားကိုလိုက်ပြီးကြီးတဲ့ဒေသကသေးတဲ့ဒေသတွေပိုးပြီးအခွင့်အရေးရတဲ့အတွက်တိုင်းရင်းသားအချင်းချင်းပြန်ဆိုင်အောင်ဖန်တီးတယ်လို့ဖြစ်နေပါတယ်။မကျေနပ်တဲ့တိုင်းရင်းသားဟာလက်နက်ကင်တဲ့ဤကိုသုံးနေတုံးပါပဲ။နိုင်ငံရေးအာဏာလုပ်ကြီးအုပ်ထားတဲ့မြန်မာကိုမယုံလို့လက်နက်ကင်တိုင်းရင်းသားတွေပေါ်ပေါက်လာပါတယ်။2017ကဒီမိုကရေစီပြုရင်ရေးဟာတိုင်းရင်းသားတွေကြီးနက်လောက်เสียမရှိပါဘူး။နိုင်ငံသူနိုင်ငံသားအလုံးအကျုံးဝင်တဲ့အမျိုးသားပုံရိပ်အသွင်သဏ္ဍာန်ကိုဖော်နိုင်စွာမရှိသလောက်ဖြစ်နေပါတယ်။ 先比呢苗白啊，但是呢，奶奶跟大伯瑞啊，卢苗也是在讲，宝宝拿的奥数里皮巴的。
卢苗这个呢，不离不卡，但是我们西部这边讲的皮什么，桂兰本那边卖，这边也老多嘛，卢苗也挖的，现在几坨喇叭的，奶奶也是挖的，奶奶拿皮也。路昆爷呢，奶奶跟贝蒂伯卡嘛，刘苗爷哈不比阿迪卡加拉拉古对呀吧嘞？一看比呢嘛，一看奶奶跟达保特拉拉哈，预告不是呢也阿内杰呢，一看阿苗大爷谁大古表达拉皮得路 ，ICG 阿会个懂得吧嘞？一看达呢苏亚达家贝米尼杜里哈，贝杜阿古亚曼麦蒂皮拉加吧嘞？第六七呢嘛，秘密龙牛爷对奶奶跟欧苏普西大古。年毛看嘛，没加看那对呀吧嘞？大家卢苗呢，不得的，年我表内部路来路 ，ICG 会个说吧嘞。
谁安那对比老板 NUG 苗那年年也说呀，包出来了哈，卢苗也别那个干对不？困难不能做那吧嘞？啊，苗把那把那说嘞，苗那也玩那个，说呀，谢谢个，啊，看我这跑步九班大将。那可能是叫皮顿斯皮尼拉路 NUG 个手把的，皮顿斯个送达比太阳那阿龙演讲说，新冠的太阳皮当如果低头录音，啊没有把他打到那个期间呢，啊没有他一话那个送到亚巴里面，他把他太阳那阿龙录了你的 Federal Democracy 皮当如果低头那里面路 NUG 个有啥把的。谁安那对不着？人家是给的，但那人那个不对呢。苗山人员说呀，也 PDF、PDF 搞过一大堆，马上没一片不转路线的啦。反正皮老鼠打不着波多麦，拉拉皮叫。反正皮老鼠也要无忌的那个头的，反正啥时候嘛，接着问孙女他爸的。是那个卢苗玉娃的金钟路，但那个卢苗玉娃的呢，东边的那个。为了在那个偏乡那点路，苗大人员所有的用技巧，普遍打扮的什么样？
我往平夜密码一懂得切比，我问明夜加码一干哪七八的，看呀？第二把马罗个别切比，一米二的教我普遍打扮的，你们那个嘛个别那点油噶，我得靠切比，脑色多一撇。你要为一面拉的的球撇拉的路，加码一边伢心里啊，讨不你吧的。啊，你个把脚裤路撇了拉呀吧的嘞。第一张澳大利亚那个比赛，谁加码一出库的马罗吉来撇？你妈是这个组里的公路上把毛卡来撇的，到达瑞蒙定位个高文明啊，每面顺位电视台话来看呀。
OK， 这次教会的调查人们认为，可能 COVID 的靠偏比嘛，喏，脑塞住了，这个看啥个样的尼亚嘛，就那个出嘛，这一点，伢一路没伢的，你他们吃的路，这个慢慢调节了些。阿拉个这个八张票比较不露面啵，喏，不当我弄来么的，是那个这个兄弟们么，业绩都是些把啥新加进来。
就那路那边。Lisa ya Lisa ya boleh, kita nak satu dari dunia sini le, mesti bawa dari dunia sini le. Aku jual dia cekak, terus dia jual cekak cekak mana. Kau begara tu, emeta jauh sekali kau ni yoga suji boleh. Ini ada biro, kan kau cuma biro, dia le biro kau mula le betah boleh. Eno, tapi me, ni le mesti jadi, mesti jangan pun masalah mesti jauh. Alu cekak cekak mah, luar rumah emel. Tapi kalau sesuatu jual ni, lengan dia tiada tu yang mah, naik kalau elu yang boleh, kalau macam cuka cuka.一路不要，是吧？他把别的时候悄悄的不要了。一再不说，高我们一再不说那个，十一千那件，过月几百万件的，你有的多嘛？一路要了，是吧？一看你嘛，等那个别买那个偏小比了嘛，哪边的那一样嘛？公交卡那边，吉林那边，奥西吉尼的偏没，农历的冷冷身上的，身体都该不一样。过啊过悄悄的来看着了，叫哪里？
好，感谢你。湖南那边，现在天嘛嘛，地价的这收银的阿偏不孬。老太要在底下抽签子来写的啦。
交了那个包里边，百姓把钱买上嘛，正常的都包啊，都业绩的。你过去出来交个手机啊，就那我这在那上包的，忽然半天没来批的了。你十三码里边，我说交机交个批单路，哎，没有做毛的。
OK， 这把该交个钱我先喏。
OK， 这把该交个钱去开个，你做什么收码多的？就那我这在那嘛，你以前嘛，他说业绩那过去出来。 လူငယ်ရောလူကြီးရောကျွန်တော်ခံစားရတဲ့ခါကျတော့ကျွန်တော်မြန်မာနိုင်ငံမှာလေသူတော်တော်များများထိပါသွားတယ်ပေါ့လေအဲ့တော့ဆုံးမသွားတယ်ပေါ့နော်အဲ့ဒီရဲ့ဟာကိုသိတဲ့ခါကျတော့ဒီယောဂါကြီးကိုကိုယ့်မကူနာရကနိုင်ဖို့အနေထားရှိတာလူတွေကတော့ကြောက်တာပဲလေကြောက်ပြီးတော့တကယ်တမ်းဖြစ်လာတဲ့ခါကျတော့အိုဗာဝင်းဖြစ်လာတယ်ပေါ့ဗျာ
ဟုတ်ကဲ့မနိုင်မနေ
ဟုတ်ကဲ့ဘာလို့ဆိုတော့အခုခေတ်ကတော့အရင်တည်းကမတူတာက Facebook တရားအဲ့လိုပဲ Social Media အဲ့လိုပဲတစ်ချိန်လုံးလေရစဖြစ်တဲ့ဟာကိုပေါ်ပြနေတဲ့ခါကျတော့ကို့မှာမဖြစ်လာနိုင်မလားကိုစိတ်ထဲမှခံစားရတယ်အဲတချို့ဆိုလို့ရှိရင်လည်းဥမာဒီဖြစ်သွားပြီမတက်နိုင်တော့ဘူးနော်ဖြစ်တဲ့အချိန်မှာလည်းပဲစက်ကမလတ်ဘာဖြစ်နိုင်လဲပေါ့လေဘယ်အချိန်မှများအသက်ရှူကျက်သွားမလဲအောက်ဆီဂျင်မရပါမလားဆေးရုံမှာတက်ရပါမလားဆေးရုံတက်တဲ့ခါမှာဗင်တီလေတာမှရှိပါမလားပိုဆိုးတာကအခုချိန်မှာဒီ political situation နဲ့အကြောင်းလူတွေကဆေးရုံတက်ခွင့်မရတဲ့အရေးရှိတယ်ဆေးကုသခွင့်မရတာလည်းရှိတယ်ကုသပေးမဲ့ဆရာဝန်လည်းတချို့မကုသပေးတဲ့အခြေအနေတွေလည်းရှိတယ်။ကုသပေးလို့ရှိရင်အဲ့ဒီဆရာဝန်တွေမှာလည်းအဖြစ်ဖြစ်တဲ့ပဏိဌာလည်းရှိတယ်ဆိုတော့အင်မတန်ဆိုးရတဲ့အခြေအနေပေါ့လေ။ဒီအခြေအနေမှာဒီယောဂါကြီးခံစားရတဲ့ဥစ္စာကကြီးကျယ်တဲ့ trauma လို့ခေါ်တယ်။စိတ်ဒဏ်ရာလို့ခေါ်တယ
်။ဟုတ်ကဲ့။အဲ့တော့ဘယ်လိုစိတ်ဒဏ်ရာမျိုးလို့ပြောလို့ရလဲဆရာ
။ဟုတ်အများလည်းကြားဘူးတာပေါ့လေ။စိတ်ဒဏ်ရာအကြီးကျယ်ကြလို့ရှိရင် post traumatic stress disorder ဆိုတဲ့လက္ခဏာတွေရရှိနိုင်တယ်။အဲ့ဒီ PTSD ဆိုတဲ့ယောဂါကြီးရောက်မှုဆိုတဲ့လိုအပ်ချက်ကသေပင်တကားဝါဒရောက်ပြီးတော့ဒီမင်းရဲ့ရေဆိုင်ရရတဲ့အတွေ့အကြုံအဲ့ critical experience ကအရေးကြီးဆုံးပဲအဲ့ကိုဗစ်ကအဲ့ပါပေမင်းတကားဝါနာရောက်တကားလာခေါ်ပြီးတော့မှကံကောင်းထောက်မှနဲ့လွတ်ရောက်လာတယ်ပေါ့လေဆိုလို့ရှိရင်လည်းအဲ့ရဲ့ impact က PTSD ဆိုရောဂါလက္ခဏာတွေအများကြီးဖြစ်လာတယ်အဲ့ဒါဘာတွေလဲဆိုလို့ရှိရင်ခြောက်ချားမယ် panic ဆိုတာရင်တုံပြီးတော့လက်ချက်မယ်ခဏခဏဖြစ်တယ်ဘာကြောင့်မှလည်းမသိဘူး so without any precipitant
ကျိုတင်လက္ခဏာမပြရတာပေါ့နော
်ဟုတ်ကဲ့ထိုင်နေရနေပြုံးနေခြင်းတွေတုံးလာမယ်ခေါင်းတွေမူးလာမယ်လက်တွေကျဉ်လာမယ်အဲ့ဒါကချောက်ချားတဲ့ကြောက်လန့်တဲ့လက္ခဏာကိုပြတယ်။ဘာကြောင့်လဲဆိုတော့အဲ့လို trauma ရသွားပြီဆိုရင်ကျွန်တော်ခန္ဓာကိုယ်မှာ sympathetic nervous system တရှိတယ်။အဲ့ဒီဟာကခန္ဓာကိုယ်မှာရှိတဲ့ဒီ blood pressure တို့ urinary function တို့
ဟုတ်ကဲ့ဒီသွေးပေါင်ခြင်းတို့ဒီစီလံကြောင်းတို့ပေါ့ဆရာနော်
။ဟုတ်ကဲ့အဲ့လိုအတွေးဟာတွေဆိုတာကြိုက်တွေ့ထားတဲ့ဟာစီလံကြောင်းတို့အဲ့ဒါတွေဆိုအာယုကြောင်းအတွေးအာယုကြောင်းတွေဆိုထားတာအဲ့ဒီဟာမှာထိခိုက်တယ်လို့ကျွန်တော်ပြောတယ် trauma ရသွားတဲ့ခါကြတော့အဲ့ဒါကိုထိခိုက်သွားတဲ့ခါကြတော့လက်ဖြတ်တယ်သွေးပေါကြီးတက်လာပဲသွေးပေါကြီးကျသွားမယ်ရေတွေတုံလာမယ်အဲ့ဒီမှာကိုကပိုပြီးလက်ပေါ်မှာပေါ့လေအဲ့ဒီဟာခံစားတဲ့တကဟတ်တက်ရတော့မှာပဲနော်ဟိုအသက်ရှူလို့မရတော့ဘူးဆိုအဲ့ဒါကိုခြောက်ချားပြီးတော့ပိုပြီးတော့ကြောက်ပြီးတော့အဲ့ဒါတန်တရားလဲပြီးပိုပြီးတော့ဖြစ်သွားတာဖြစ်နိုင်တယ်နော်ခုနကကျွန်တော်ပြောလို့လူကကြီးလန့်စားစားလို့ဘယ်ရှိမှဘာဖြစ်မှာတော့မသိဘူးဆိုပြီးတော့ရောရက်ခတ်ပြီးတော့ restless ဖြစ်တာလည်းဖြစ်တယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီအိတ်တဲ့အခါကျတော့ဒါတွေအကုန်လုံးကလာထိလို့တာပေါ့ဆရာနော
်ဟုတ်ကဲ့အဲ့ဒီလက္ခဏာကြီးခံစားနေရတဲ့အခါကျတော့နော်နောက်တစ်ခုကလည်းအိတ်တဲ့ခါမှလည်းပဲခုကကိုခံစားခဲ့တဲ့ trauma ကြီးကိုပြန်ပြီးတော့ခံစားတဲ့ပုံမျိုးအိမ်မက်ထဲမှာအိမ်မဆိုးတွေမက်ပဲဥပတောင်မြင်ကြီးကနေအောက်ကိုကျလာပြုတ်ကျလာပြီးတော့ခါတယ်လက်လက်ထလက်တဲ့ဟိုတိလူမျိုးဘာဖြစ်တဲ့ဟာကိုအဲ့ဒါကတော့ဖြစ်ခဲ့တဲ့ trauma ကိုပြန်ပြီးတော့ reliving လို့ခေါ်တယ်အဲ့ဒီဟာကိုပြန်ပြီးတော့ခံစားနေတတိတပုံနဲ့အိမ်မက်ထဲမှာအဲ့ဒါကြက်ခတ်တာလိုးတဲ့ခါကျလို့ရှင်လည်းပဲဇောချင်းကြီးပြန်ပြီးကြောက်လာပြီးတော့တကယ်ပဲကိုဖြစ်နေလို့ခံစားရတယ်ပေါ့လေအဲ့ဒီလိုဖြစ်တဲ့အတွက်ကြောင့်ဒီအိတ်လို့မရဘူးဆိုတဲ့ဥစ္စာကိုကျွန်တော်ပြောလို့လေအိတ်လို့ပြဖို့ဟာကျက်လက်မှမနဲ့စိတ်နဲ့ပြောချင်မှအိတ်လို့ရမယ်အခုဒီမှာကျတော့ခံစားမှုတွေကများနေတယ်အဲ့ဒီခံစားမှုကလည်းအိတ်တာကိုအတောက်ရှက်ပေးတယ်အိတ်လို့မရဘူးဆိုတာအဲ့ဒါပါပဲအဲ့တော့တချို့ကလည်းပြောတယ်ပေါ့လေကိုဗစ်ပြီးတဲ့နောက်မှာတော်တော်များများကလုံးဝအိတ်လို့မရဘူးဆိုဘယ်လိုပဲကြိုးစားကြိုးစားအိတ်လို့မရဘူးဆိုတော့အိတ်ကနေပတ်သက်ပြီးတော့သူသိကြတယ်ဆိုတော့ပေါ့လေ
ဟုတ်ကဲ့ဆရာနောက်ထပ်ရောအဓိကဖြစ်စေတာရှိသေးလားဆရာ
ခုနစိတ်ဓာတ်ရာဖြစ်တဲ့အချိန်မှာ compounding factor ဆိုတာလေပိုဆိုးစေတဲ့အချက်ကလက်ရှိနိုင်ငံရေးအခြေအနေပေါ့လေကျွန်တော်တို့မီလီဖီကူနော်စစ်အာဏာသိမ်းပြီးတကာလမှာဖြစ်တဲ့အဖြစ်အပျက်တွေပေါ့နော်လူတွေလူငယ်လေးတွေအထံခံရတယ်ဟိုအမျိုးဆုံးပဲဗျာလက်ရှိရက်ဆက်ဖြစ်နေတော့လူတွေက sense of security ကမရှိတော့ဘူးကိုယ့်အိမ်မှာကိုယ်နေရင်းနဲ့လည်းပဲဘာဖြစ်မှဆိုတော့ကြောက်လန့်နေရတာရှိတယ်ချို့လက်ကိုတွေ့ကြုံတွေ့ခဲ့ရတယ်တခါကိုယောဂဖြစ်ပြီးခုနအောက်ဆီဂျင်တွေတက်လက်တာလို့တချို့ဆုံးသွားပြီလို့ကြားလိုက်တယ်အဲ့လို very very sad situation တွေလူတွေကခံစားရတော့ဒါကမိသားစုတစုရဲ့ဒီမကဘူးသူနဲ့ပတ်ဝန်းကျင်မှာပတ်သက်တဲ့မိတ်ဆွေပုံသေးတယ်အဲ့ဒါကြောင့်ခံစားရတယ်။အဲ့ဒီဟာတွေကိုစုပြုံပြီးတော့ compounding factor လို့ခေါ်တယ်ကွာ။စုပြုံပြီးတော့ဖြစ်တဲ့ခါကျတော့ trauma ရဲ့ impact တွေဟိုကကြီးကျယ်လွန်းအားကြီးလို့ဒီ PTSD ဆိုတဲ့ယောဂါကနော်ဟိုအရင်တော့ဒီ PTSD ရဖို့ဆိုလို့ရှိရင်စိတ်မြင့်ပြင်မှာသွားတဲ့စစ်သားတွေပေါ့ကွာ။ကြီးစားနေကြမှာပြင်းထွားရင်ပြင်းလွှားရင်အသက်ကနေကံကောင်းထောက်မှပြီးလွတ်လာတဲ့လူကအဲ့ဒီ trauma ရတယ်ပေါ့။အဲ့ဒါကိုကျွန်တော်တို့ကအဲ့ဒီတော့ PTSD လို့ခေါ်တယ်အခုဒီမှာလဲအလားတူအတွေ့အကြုံအလိုဖြစ်နေတယ်အဲ့ဒီလိုရတဲ့ပုံစံကိုအဲ့လိုမပြောဘူ
းဟုတ်ကဲ့ကျေးဇူးများတင်ပါဆရာ
အ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာ VOA ကတောက်ကြနေမနေခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတခါတော့ထိုင်းအခြေစိုက် Fever Wine တို့သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။နေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ထန်းတလန်မြို့ရဲ့စစ်ကောင်စီတပ်ကလက်နက်ကြီးပြုလို့လူထုတထောင်ကအိန္ဒိယဘက်ကိုထွက်ပြေးတိမ်းရှောင်နေကြရတဲ့ဆိုတဲ့သတင်း၊ကရင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်တို့အကြားမှာတရက်ထက်တရက်တိုက်ပွဲတွေပိုစိတ်လာနေရဆိုတဲ့သတင်းတွေကိုနားဆင်ကြရမှာပါရှင
်။ကျမကနန်းဟောင်းမှာရှင်တရေမျိုးကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ထန်တလန်မြို့အတွင်းစစ်ကောင်စီတပ်ဖွဲ့ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့နေအိမ်16လုံးမီးလောင်ပြီးလူဦးရေသထောင်ခန့်နဲ့နေရာကနေအိန္ဒိယနိုင်ငံနယ်စပ်ဖက်ကိုထွက်ပြေးခိုလုံနေကြရပါတယ်ဇတမလ20ရက်နေ့ကဒုတိယအထုပ်အဖြစ်အိန္ဒိယနယ်စပ်ဖက်ကိုထွက်ပြေးကြတာပါလက်ရှိမှာတော့ချင်းပြည်နယ် CNA CDF ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတို့စစ်ရေးတင်းမာနေဆဲဖြစ်လို့ထန်တလန်မြို့နေလူဦးရေသထောင်နေခန့်ကအိန္ဒိယဘက်ကိုထွက်ပြေးတင်းရှောင်နေကြတာဖြစ်ပါတယ်ထန်တလန်မြို့ဟာဟာခါမြို့ရဲ့အနောက်မြောက်ဘက်23မိုင်အကွာမှာတည်ရှိပါတယ်လက်ရှိထန်တလန်မြို့ကတော့မြို့ပြက်လိုဖြစ်နေပြီးလူလည်းမရှိသလောက်ဖြစ်နေပြီလို့ဒေသခံတွေကပြောပါတယ်
ရှမ်းပြည်ရှေးပိုင်းကျိုင်းတုံချေဆိုင်တရိကန်တိုင်းကနေတချီလေးမြို့နယ်ထဲမှာရှိတဲ့ပြည်သူစစ်စရင်တွေကိုကောက်ယူပြီးစစ်ကောင်စီတပ်မှရင်နာဖြစ်ပြီးဖို့ပြည်သူစစ်ကောင်းဆောင်တွေကိုတိုင်းမှုကတောင်းဆိုလိုက်တယ်လို့သိရပါတယ်စက်တင်ဘာ19ရက်နေ့ကတာချီလေးမြို့တွင်းမှာရှိနေတဲ့ပြည်သူစစ်တပ်ဖွဲ့တွေကိုခေါ်ယူတွေ့ဆုံပြီးထောက်ပံ့ရေးပစ္စည်းတွေပေးအပ်စဉ်အင်အားဝိုင်းဖြစ်ပြီးဖို့ပြည်သူစစ်တပ်ဖွဲ့တွေကိုတရိကန်တိုင်းစစ်ဌာနချုပ်တိုင်းမှုပုံမှုချုပ်မျိုးမင်းထွန်းကပြောပါတယ်တာချီလေးမြို့မှာလူထုကနေဖွဲ့စည်းထားတဲ့ပြည်သူစစ်လက်နက်ကင်တွင်ပြောင်းပြည်သူစစ်တပ်ကဖွဲ့စည်းပေးထားတဲ့နေချာဆောင်တပ်ပြည်သူစစ်စတဲ့ဖြင့်ပြည်သူစစ်အဖွဲ့ပေါင်း35ဖွဲ့ထက်မနေရှိတယ်လို့ဒေတာခန်တွေကပြောပါတယ်
စစ်ကောင်စီတပ်နဲ့ချမ်းဆောင်တပ် BGF ဖူးပေါင်းတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်တို့အကြားအခုလအတွင်းတိုက်ပွဲပိုစိတ်လာလို့ပြီးခဲ့တဲ့လတွေထက်တိုက်ပွဲအကြိမ်ကြီးပိုများလာနေပါတယ်စက်တင်ဘာလ၁ရက်နေ့ကစပြီး၁၅ရက်နေ့အထိနှစ်ပတ်အတွင်းမှာပဲထိတွေ့ပစ်ခတ်မှု122ကြိမ်ရှိပြီးစစ်ကောင်စီ BGF ဖူးပေါင်းတပ်ဖက်က90ဦးသေဆုံးပြီး62ဦးထိခိုက်ဒဏ်ရာရရှိသွားပါတယ် KNU KNLA တပ်မဟာ၅ဘက်ကလည်း၅ဦးကြဆုံးပြီး25ဦးဒဏ်ရာရရှိခဲ့ပါတယ်တိုက်ပွဲကြောင့်ဒေသခံလူထု4ဦးသေဆုံးပြီး18ဦးဒဏ်ရာရရှိတယ်လို့ KNU ထုတ်ပြန်ထားတဲ့တိုက်ပွဲစီးရင်အရာသိရပါတယ
်မွန်ပြည်နယ်ရေမြုပ်နယ်အတွင်းချောင်းတောင်တရားလုံချုံရေကင်းတဲကိုလက်ပစ်ပုံးနဲ့လာရောက်ဖောက်ခွဲသူတို့ကိုစစ်ကောင်စီတပ်ဘက်ကပြန်လည်ပစ်ခတ်လို့တေဆုံးသွားပါတယ်စက်တင်ဘာ20ရက်နေ့ညနေပိုင်းကဖြစ်ပွားခဲ့တာပါစက်တင်ဘာ18ရက်နေ့တုန်းကလည်းရေမြုပ်နယ်တောင်ပိုင်းခေါ်စာမြုပ်နယ်ကပြာဝရွာကြားကမိုင်ထဲဆက်တွယ်ရေးတာဝါတိုင်တစ်ခုနဲ့ရေမြုပ်ရှစ်ဖက်ချမ်းကြောက်မိချောင်းကျေးရွာနီးကမိုင်တဲတာဝါတိုင်တစ်ခုတို့ကိုရေမြုပ်နယ်ပြည်သူ့ကာကွယ်ရေးတပ် YPDF ကဖောက်ခွဲခဲ့ပါသေးတယ်ဖောက်ခွဲမှုပေါက်ကွဲမှုတွေကြောင့်လက်ရှိမွန်ပြည်နယ်တောင်ပိုင်းရေမြုပ်နယ်အတွင်းမှာစစ်ကောင်စီတပ်ရဲတပ်တို့ကလုံခြုံရေးတိုးမြင့်ချထားပြီးလမ်းတော်လမ်းလာတူတွေကိုစစ်ဆေးမှုတွေတိုးလှုပ်လာနေပါတယ်
။ရခိုင်ပြည်စစ်တွေမြို့မှာCOVID-19 စီကံလိုက်နာမှုပြက်ကွက်တဲ့အတွက်စက်တင်ဘာလအတွင်းဖမ်းဆီးခံရသူပေါင်း80ကျော်ရှိပြီလို့သိရပါဗျ။စက်တင်ဘာလ19ရက်နေ့ကစစ်တွေမျိုးမေယူလန်းရှိ Rock and Roll ဆိုင်မှာလူစုလူဝေးပြုလုပ်နေတဲ့သူနဲ့ဆိုင်ရှင်အပါအဝင်လူ14ဦးကိုဖမ်းဆီးခဲ့တယ်လို့ပြည်내ကောင်စီကထုတ်ပြန်ထားပါတယ်။လက်စမ်းပိုင်းကလည်းစစ်တွေမျိုးမှာလူစုလူဝေးပြုလုပ်တယ်ဆိုပြီးအယောက်60ခန့်ကိုတဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲရေးပုံမှန်နဲ့ရဲတပ်ဖွဲ့ကဖမ်းဆီးအရေးယူခဲ့ပါသေးတယ်။
ရခိုင်ပြည်နယ်ကိုဗစ်တက်တရာလိုက်မှာတေဆုံးသူ၄၄၄ဦးရှိပြီးကူးစက်ခံရသူပေါင်း၄၆၀၀ကျော်ရှိခဲ့ပါတယ်လက်ရှိအချိန်မှာကူးစက်မှုရောကျနေပေမဲ့မပေါ်ဆကြဘို့နဲ့သက်ဆိုင်ရာတွေကထုတ်ပြန်ထားတဲ့ကိုဗစ်စီးကံတွေကိုလိုက်နာကြဖို့ကျန်းမာရေးဝန်ထမ်းတွေကသတိပေးနေကြပါတယ်ကိုဗစ်ဆက်ကိုရောဂါကူးစက်ခံရတဲ့ ကရနီစီပေးဆောင်တွေအတွက်စေဝါနဲ့တခြားလူအပ်တဲ့အကူအညီတွေကိုနိုင်ငံတကာအကူအညီပေးရဖွဲ့အစည်းတွေကနေစာဖြတ်ကျော်အကူအညီတွေပေးဖို့ကရနီလူမှုအတင်းဖွဲ့ခွင့်ရန်
အခုတရဲလို့ရုပ်ဆက်တင်ဆက်ပြီးသွားမှာပါရခိုင်ပြည်နယ်စစ်တွေမြို့မှာစစ်ပွဲတွေရပ်တန့်ဖို့ဆန္ဒပြတောင်းဆိုခဲ့တဲ့ရခိုင်တက္ကသိုလ်ကျောင်းသားလေးဦးကိုမကြသေးမီကထောင်တက်နှစ်နှစ်ကျော်ချမှတ်လိုက်တဲ့အပေါ်ရခိုင်မျိုးသားပါတီဗဟိုယွတ်ဝင်းနဲ့ရခိုင်ကျောင်းသားတမကရူကကြေညာချက်ထုတ်ပြီးကန့်ကွက်လိုက်သလို
ရခိုင်ပြည်သူတွေရလည်းအဲ့ဒီចောင်းသားတွေအတွက်စိုးရိမ်မှုတွေရှိနေကြပါတယ်ဒီចောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်ရခိုင်တက္ကသိုလ်ကျောက်သားလေးဦးထောင်ဒဏ်ချမှတ်ခံရတဲ့အပေါ်ပြန်ပြန်ထန်ထန်ကန့်ကွက်တယ်လို့ရခိုင်မြို့သားပါတီ ANP
ယူဝင်းကပြန်ကြားရဲ့တာဝန်ခံကိုစန်းထေဝင်းကအခုလိုပြောပါတယ်။ညာဒီဟိုမတရားဖန်ဆီးခင်ဟာမတရားစိတ်ကန်ဆောင်မှခင်ဟာဒါလုံးဝမဖြစ်ဘူး။လက်ဆောင်လုံးကြီးရဲ့အခြေအနေဖြစ်တယ်။ဘာလို့လဲဆိုတော့သူကအတူတူပဲဆက်ကနေရက်တည်ပြီးတော့ဆန္ဒထုတ်ပေါ်ခဲ့ကြတယ်တောင်းဆိုခဲ့ကြတယ်ဒါပေမဲ့သူကမလိုက်ရောတဲ့အခြေအနေတွေကိုမတရားဖန်ဆီးတာပဲသူဆိုလို့ရှိရင်ထောက်တယ်နေရှေ့ချမ
ဒီကနေ့ကျွန်တော်တို့ရဲ့ဆက်သွယ်တဲ့လူငယ်ရှိတယ်မိစွေတွေနဲ့မကြတဲ့မိကထောက်တန်းနှစ်နိုင်ခွေရှမ်းမဲ့ခဲ့တာပါလူခွန်ရဲ့မျက်တံသူမြောက်ခွန်ရဒါတာဥမျက်ထွန်းကလေဒီလိုထောက်တန်းရှမ်းမဲ့တာဟာလူခွန်ရဲ့ရှုဖောင်းမှုတစ်ခုဖြစ်တယ်လို့ခုလိုပြောပါတယ်ဒီကျောင်းသားလေးယောက်ကလေဒီမမတက်မလို့ရဲ့လူခွန်ရဲ့ရှုဖောင်းမှု ဒီရဲ့မို့ကျလာမှုတွေကိုသူတို့ပုံမှန်လောက်ထပ်ပြီးတော့မကျလာရအောင်ဆိုတော့သူတို့ခလာဖော်ထုတ်တာဖြစ်တယ်အဲ့လိုဆန်လာဖော်ထုတ်တဲ့ဟာကိုလည်းသူတို့ပုံမှန်အမျိုးမျိုးတက်ပြီးတော့သူတို့ကိုထောက်ကြရဲဆိုတာတော့ဒါကတော့လည်းလွန်ပါတယ်ဒါလူခွေကိုထောက်ပြတဲ့ကျောင်းသားတွေကိုသူတို့ဖိုင်နေချုပ်လို့သူတို့လေလူခွေ
ဆိုတော့လွန်ခဲ့တဲ့နှစ်အောက်တိုဘာလအတွင်းကရခိုင်တက်တော်အေးနဲ့အစိုးရတက်တို့အကြဖြစ်ပေါ်တဲ့တိုက်ပွဲတွေမှာအရဲသားတွေထိခိုက်မှုရှိတာနဲ့အိုးအိမ်စမ်းခွာနေကြရတဲ့အတွက်ထိုးစိုက်တွေရဲ့ဖို့အစိုးရကိုဆန္ဒထုတ်ပွားခဲ့ကြတာဖြစ်ပါတယ်။ထောက်ချခံရတဲ့ကြောက်သားတွေကိုပြန်လွှဲမြောက်စေချင်တယ်လို့ကိုစန်းထေဝန်ကအခုလိုစပြောပါတယ်။သူတို့ကိုမနစ်ကဒီအောက်တိုဘာ19ရက်နေ့ကလေ
ဖူးတဲ့တော်ကသူတို့ကိုပြန်ပြီးတော့လက်နာပြုစုမှာဖြစ်တယ်။
ကိုဗစ်19ရောဂါကာကွယ်ရေးစင်တာနဲ့ပြည်သူတွေနေတဲ့မိုက်ဆက်ပါရွာတဲ့ကိုစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့
KOKI ကပြောပါတယ်အဲ့ဒီအကြောင်းကိုတချင်လွတ်လပ်ရေးအဖွဲ့ KIA ဌာနချုပ်အနီးကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်အဲ့ဒီအကြောင်းကိုတချင်လွတ်လပ်ရေးအဖွဲ့ KIA ရဲ့သတင်းနဲ့ပြန်ကြားရေးဌာနတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုစပြောပါတယ်
อันนั้นเป็นสิ่งที่กับคุณลุงมีกบิสเซนจ่าเล็บเชยอยู่ลุทุเล็บเชตเนียโกและเนจีวินเนปิดตาฮาและนายาเมซิกันมีกูชูเผาตาเชตเลวบ่มูจีโนบุกะสับโยบาร์เองคุณอาเบียวลุบอกปีดูลุทุสิเดเนียมาถึงยันดันปิดตาโรที่ตัดเย็นและนายาเมซิกันกูเนชูเผาตาเนชูเบียวลุบาร์เองนั่นก็สิ่งที่เราไม่ติดเนียแล้วมองว่าน้องเวจีเนียแล้วมองว่า
เนาะตรุเล่นหาเคเดเมียผิดไปเลยนะตรุเล่นยกเคเดเมียผิดไปเลยตรุอดีตเมียเนี่ยมาเล่นเนี่ยชี้เนี่ยผิดสุดาโรดีปีดูลูทูกูเล่ก็ยุ่งใส่ดาผิดเนี่ยนอกจากรู้กูวิโยกาการกู้ที่ชงเนี่ยไม่ผิดไปเลยแต่อารมณ์ไอ้ตาคุณผิดไปเลยแต่ไม่ตัวมาเล่นตาคุณชี้ไปเลยเนาะตรุเล่นหาเคเดเมียผิดไปเลยนะตรุเล่นยกเคเดเมียผิดไปเลยตรุอดีตเมียเนี่ยมาเล่นเนี่ยชี้เนี่ยผิดสุดาโรดีปีดูลูทูกูเล่ก็ยุ่งใส่ดาผิดเนี่
Abumo, war crime go Julunya Yabelu, Bomuji no Buga, Subare.
Akusa Bidre, Jinjago Nasin Zayama Vasha.
Chimpine Tandala Mute, Sekonsi Daga Lena Jin and Picalo, Ludu the Townhan, India Nesapago Tapi Dishon Nijavare, Shampi Ishi by Dachilemune, Dunshi, Bidu Sidri, Anna Taintago, Say, Ati Vipo, Trigan, Daimuga, Nunja Tavare.
ဒါဆိုရင်ခုနားဆင်နေကြတာကတော့ VOA go sahi tam email isaga burmese@voanews.com ဖြစ် VOA Facebook ဆောင်းနေတာ chat box
မှာလဲလာပြီးတော့စာရေးသားနိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဖြစ်ပါတယ်ဗျာဒီမနက်ကမှာဆက်လာသင်ပြီးတဲ့နောက်ပိုင်းနိုင်ငံရေးအချက်အလက်တွေနဲ့ပတ်သက်လို့ရှိတော်ဟာရှက်နိုင်ငံများတင်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေနဲ့ American နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကြာသပတေးကဆွေးနွေးပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်လို့ရတွေကိုအဆုံးသတ်အောင်စစ်တပ်ကိုဖိအားပေးဖို့နဲ့အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာပုံစံတော်တွင်ချင်900ကိုလိုက်နာဖို့ရည်ရည်ဆောင်ရွက်ရမယ်ကိစ္စတွေပါဝင်နိုင်ငံတကာနဲ့ဒေသတွင်းစိန်ခေါ်မှုတွေကိုအာဆီယံနိုင်ငံခြားရေးဝန်ကြီးတွေနဲ့ဆွေးနွေးရဖြစ်တဲ့ကြောင်းအမေရိကန်နိုင်ငံခ Matamachi, Ucho Moton, and Yuji Mutan Yusuya, Kuzerine, New Amuma, Twistong Gavare. Kavalu Ye Tawala, Jamaine, Ninute, Satautigu, Mayashi Jare, Jau, Kuzamka, Chikega, Piosula Pare, Kababoga, Nangandai, Lu Taiwanai, Inazuima, a Satawa machine pill, Luabimele, Lunolo, Mayashi Jare, Kabania, Tronia Machine, Yellow, Atuimucho, Antonio Kutareska. ဩစတြေးလျနိုင်ငံအတွက်ဒီဇယ်စွမ်းအင်တော်ရင်ငုံတမောရီတိစောက်ပြီးမဲ့အစီအစဉ်ပြတ်ခဲ့ပြီးတဲ့နောက်အမေရိကန်နဲ့ဆက်ဆံရေးထိခိုက်ခဲ့ရတာတွေကိုကုစားဖို့လက်တွေ့ဆောင်ရွက်မှုတွေနဲ့အချိန်ပေးရလိမ့်မယ်လို့ပြည်သူနိုင်ငံကြားရေးဝန်ကြီးရောင်ဤလာဒူရန်ကအမေရိကန်နိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကင်ကိုပြောဆိုလိုက်ပါတယ်။ဩစတြေးလျနိုင်ငံအတွက်နျူကလ িয়ার စွမ်းအင်တော်ရ
ကျေးဇူးပါခင်ဗျာတင်းချင်းညို့ကိုကိုအောင်လင်ဦးကပြောပြပေးခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဆူဘယ်အယ်ထရပ်တို့ဖြစ်ကြပါတယ် VO ရဲ့တောက်ကြနေမနေ့ခင်းအစီအစဉ်တွေကိုကျွန်တော်တို့ထုတ်လွှင့်နေကြဒီလိုင်းနိုမီတာ25 40 51တို့နဲ့ဒီ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ပေးခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice